မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူဦးချင်မင်းဦးဖြိုးစရာတော်ဦးလာမျိုးအောင်နဲ့ဦးအောင်တူရစော်တို့ကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်ပိုင်းနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဒီဥပဒေမဲ့လူမဆန်တဲ့လုပ်ရက်လူခွေချိုးဖောက်မှုအဖြစ်ဝေဖန်ပြောဆိုနေကြပါတယ်။ view မြန်မာဝိုင်းတင်တဲ့မင်းမှတင်ပြပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူကိုချင်မင်းကိုဖြိုးစရာတော်ကိုလာမျိုးအောင်ကိုအောင်တူရစော်တို့ကိုလုံထုံးလုံနည်းနဲ့အညီပြည်ထောင်လုံးဝစီရင်ပြီးစီကြောင်းစစ်ကောင်စီဘက်သတင်းစာတွေမှာဖော်ပြခဲ့တာပါဒီနောက်မှာတော့မိသားစုဝင်တွေကအင်းစိန်ထံကိုလိုက်သွားတဲ့အခါမှာတော့ဒုတိယထောင်ပိုင်းကသတင်းစာတွေကအတိုင်းပဲဆိုတာကိုပဲအတည်ပြုပြောကြခဲ့ပါတယ်တည်ဆုံးသွားတယ်ဆိုတာရယ်ဘယ်နှစ်ဘယ်ရက်မှာတည်ထောင်ကိုစီရင်လိုက်တယ်ဆိုတာရယ်ကိုပြောခွင့်မရှိဘူးလို့လည်းညင်းဆိုခဲ့ပြီးတည်ဆုံးသူတွေရဲ့ dead body ကိုပေးဖို့မရှိဘူးလို့လည်းပြောဆိုခဲ့တယ်ဆိုပြီးမိသားစုဝင်တွေကဆိုပါတယ်ဒီဖြစ်ရပေါ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSD ရဲ့ဥက္ကဋ္ဌရဲဘော်တန်လေးကတော့အခုလိုပြောပြပါဗျ
။ဥပဒေမရှိဘဲနဲ့တုံ့ချင်တာလုပ်နေတာကိုဓမ္မကြီးကဥပဒေကြီးကမဲ့နေတာကိုအဲ့ဒါကိုဥပဒေနဲ့သွားစကားပြောလို့ရတဲ့နိုင်တိုင်းကြီးမှာမဟုတ်ဘဲနဲ့ဥပဒေမဲ့တဲ့တိုင်းကြီးမှာဥပဒေနဲ့ဖြည့်ရှင်းနေတာအရာကြီးကိုကိုကြည်မီရထက်ပေါ်ကြီးရနေနိုင်ရမယ်မရနိုင်လည်းမရဘူး။ဒါပေမဲ့ကိုကြည်မီရဲ့စိတ်ကတတိုင်းကိုပြန်သွားပြီ။တမန်ငယ်လို့ပြသွားပြီ။ဘာအလုံးလုံးကြီးစိတ်သက်ပဲ။လူတယောက်ကိုတတ်လို့ရမယ်။စိတ်သက်ကိုတတ်လို့မရဘူး
။တေတံပေးခံရသူတွေဟာဖမ်းဆီးခံရပြီးကြတဲ့ကမိသားစုနဲ့တွေ့ခွင့်မပေးဘဲထားရကနေပြီးခဲ့တဲ့တောက်ကြနေကတော့ဗီဒီယိုကွန်ဖရင့်ကနေမိသားစုနဲ့စကားပြောခွင့်ကိုခဏတာဖွင့်ပြခဲ့တာပါ။သူတို့ဟာဖမ်းဆီးခံရပြီးကြတဲ့ကအခုသိဆုံးရတဲ့အဖြစ်အပျက်ထိလူ့ခွင့်ရေးချိုးဖောက်တာခံရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမောင်ကလည်းပြောပါရယ်။
ကတော့လုံးဝမတရားတာပေါ့နော်မတရားဘူးဆိုတာဆိုတော့မကိုကြည်မီကိုဖမ်းမိတယ်ဖမ်းမိကြတဲ့အခါဘယ်သူနဲ့မှလည်းတွေ့ခွင့်မပေးဘူးထောင်ထဲဖြစ်အခွင့်အရေးတွေအားလုံးဆုံးရှုံးတယ်အခုအဲ့ဒါပြီးတော့တစ်ဖက်တက်စီရင်ရချပြီးတော့နောက်ဆုံးတည်တံတီချူမိတ်စီရင်တယ်ဆိုတော့ဒါကဟိုကျွန်တော်ကလူ့ခွင့်ရေးရပဲဒီလုံးဝမတရားတဲ့လုပ်ရတစ်ခုပဲလို့ကျွန်တော်မြင်တယ်သူတို့လို tempo တွေကိုလည်းပြန်မပေးဘူးအမှန်ကဒါထောင်ထဲဥပဒေကလည်းအားလုံးကတီးချစ်ကြပြီးသားပဲလေတော့ထောင်ငူကြီးအစီအမိသားစုကိုခေါ်ပြရမယ်အတေမင်းကြီးမရှိတော့သူ့တည်တံပေးခဲ့တယ်ဆိုတော့တေမင်းကြီးမရှိတော့ဘူးတက်ဖို့လိုချင်လည်းပြန်ပေးရမယ်ဒါကဥပဒေမှာလည်းဖော်ပြပြီးတာပဲဒါကိုသူအလုံးချိုးပေါက်တယ်မိသားစုကိုလည်းတက်ဖို့ဒီလုံးဝပြန်မပေးခဲ့ဘူ
းကိုချင်းမီကိုဖြိုးစရာတော့ကိုလှမျိုးအောင်ကိုအောင်သူရစော်တို့ကိုတည်တံပေးကွပ်မျက်လိုက်တဲ့အတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကြောင့်မှလည်းအတော့ကိုစိတ်ဆိုးဒေါသထွက်ကြတယ်လို့စိတ်ထိခိုက်ကြရတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကဆိုပါတယ်စစ်ကောင်စီရဲ့အခုလိုလွတ်ရက်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တချို့ကလည်းဝေဖန်ခဲ့ပါတယ်ရှင်